ကိုဥက္ကမင်းတို့တရင်တိုင်းတိုင်းမှာအမျိုးသားဒီမိုစီအဖွဲ့ချုပ်နဲ့88လူငယ်တွေတွဲပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုတွေနောက်ဆုံးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့လက်ရှိ88မျိုးစင်းနဲ့ကျွန်တော်တို့ NLD နဲ့ပူးပေါင်းပြီးတော့ဗောနော်ကျွန်တော်ဒီလက်ရှိတရင်တိုင်းတိုင်းမှာလည်းဟိုအခန်းစနစ်ပုံမှန်လေးတော့ချောင်းပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူတဲ့ signature campaign လုပ်နေပါတယ်။လက်မှတ်တရတော့ကျွန်တော်တို့ဟိုလက်ရှိတော်များများတော့ရတာပြီးပါပြီ။ဟိုအတိအကျရတော့ကျွန်တော်တို့ဟိုတိုင်းတော့အတွက်တော့ campaign အနေနဲ့ကပ်ပါတယ်။လက်ရှိဒီပိတ်မှာတော့ကျွန်တော်တို့ဟိုလက်မှတ်9000ကျော်လောက်တော့လက်ရှိရောရတာပြီးပိတ်မျိုးကလည်းဒီနေ့သေးတယ်ဆိုတော့လေပြီးတော့ရှေ့ရနေ့ကကျွန်တော်တို့ဒီဝယ်မှာဟောပြောပွဲတစ်ခုလုပ်ပါတယ်ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဝယ်မှာဟောပြောပွဲလုပ်ပါတယ်ဖဲနေ့မှာလည်းကျွန်တော်တို့ဟောပြောပွဲပိတ်မှာလုပ်ပါတယ်ပိတ်မှာရောကိုမေကုန်းနိုင်လို့လာဟောတာပေါ့နော်လာဟောတဲ့အချိန်မှာပိတ်မှာတော့လူကြီး1000နီးပါးလောက်တက်ပါတယ်ဒီဝယ်မှာတော့လူကြီးဟို4000ကျော် 5000 နီးပါးလောက်ကျွန်တော်တက်တယ်လို့တင်ရရှိပါတယ်ကျွန်တော်တို့ဒေတာနဲ့ဆိုရင်တော့တော်တော်များတဲ့လူကြီးပေါ့အဲ့မှာလည်းမိုးတဝဲမှာဆိုလဲမိုးတွေရွာရင်မိုးတွေရွာရဲ့အဲထဲမှာလူတွေကလာရောက်ပြီးတော့ဟိုလားထောင်ကြတယ်ပြီးတော့ဟိုလက်မှတ်လည်းထိုးကြတယ်ဆိုတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ဒီ436ကိုဟိုလူတုကလည်းပူပြီးတော့စိတ်ဝင်စားတာပါဗောနော
်တနင်္လာရီတိုင်းမှာရှိတဲ့လူတုကနိုင်ငံရေးနှိုးကြားတက်ကြွမှုဘယ်လောက်ရှိလဲနောက်တစ်ခါသူတို့ရဲ့စာဝင့်နေရေးပညာရေးစီးပွားရေးအခြေအနေအထွေထွေကဘယ်လိုရှိသလဲခင်ဗျ
နိုင်ငံရေးနှိုးကြားတက်ကြွမှုကတော့ကျွန်တော်တို့ကောင်းတယ်လို့ပြောရမှာပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တနင်္လာရီတိုင်းမှာလက်ရှိရောကျွန်တော် NLD ကလည်းအားကောင်းတာပါဗျာဟိုပိတ်မှာဆိုလဲ NLD ကပို့ပြီးရောအားကောင်းတယ်တူဝဲမှာဆိုလဲကျွန်တော်တို့ NLD ကလည်းအားကောင်းတယ်ဒါပေမဲ့တူဝဲမှာတော့တူဝဲတိုင်းသားပါတီဆိုပြီးတော့တိုင်းသားပါတီတခုတော့ရှိတာပေါ့ဒါတူဝဲတိုင်းသားပါတီပါရရှိတယ်ဆိုတဲ့ကကျွန်တော်တို့ဘယ်လိုပဲဖြစ်နိုင်ငံရေးအားကောင်းတက်ကြွလို့ကြောင်းမှုရှိတယ်လို့ကျွန်တော်တို့ဆိုရမှာပါကျွန်တော်တို့တနင်္လာရီတိုင်းမှာရှိတဲ့လူတွေကတော့ဟိုတာဝန်ရနိုင်ငံသားတယောက်မှရှိတဲ့နိုင်ငံရေးစစ်တပ်တော့အကုန်လုံးညီပါတော့ရှိကြပါတယ်ဒါပေမဲ့လည်းတချို့တွေမှာကျတော့စီးပွားရေးကစိတ်ပြီးစမပြေကြဘူးအောက်ခြေလူတန်းသားနဲ့ပေါ်အထက်တန်းသားလူတန်းသားတွေမှာကွာဟမှုတွေကရှိလာတယ်ကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းရှင်တစ်ဖက်ကြောင်လဲနိုင်ငံရေးကိုဟိုစိတ်ဝင်စားတာမဟုတ်ဘူးဗျာသူတို့ကတော့စိတ်ဝင်စားတယ်ဒါပေမဲ့သူတို့လက်ရှိစီးပွားရေးဟာလက်ရှိအစိုးရနဲ့လည်းပေါင်းသိဆက်ဆံမှာအဆင်ပြေမဲ့အနေထားဆိုတော့လက်ရှိအစိုးရရဲ့ညီညွတ်မှုလည်းသူတို့မခံကြဘူးအဲ့ဒါဒီနဲ့လည်းသူတို့ပေါင်းသိဆိုင်ပြေလဲအောင်လို့သူတို့ကြိုးစားနေတာတော့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့အောက်ခြေလူတန်းသားတွေမှာကျတော့ကျွန်တော်တို့နိုင်ငံရေးကိုစိတ်ဝင်စားတယ်ဥမာပါတီဝင်ထားတဲ့လူတွေရှိတယ်ဒါပေမဲ့ပါတီရဲ့အလုပ်ကိုမလုပ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့သူတို့မှာတိတ်တော့မှတနေစားရတဲ့ပုံစံဖြစ်နေတယ်ဥမာပြောရင်ကျွန်တော်တို့ဒီပိတ်ကျောစုပချံမှာဆိုရင်ငါလုပ်ငန်းနဲ့အသက်မွေးကြတယ်ဒါပေမဲ့ငါပစုံရှာပါမှုတွေကျွန်တော်ဖြစ်ပေါ်လာတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တတိယကြီးကြတော့ဟိုဆက်လေကြီးနေနဲ့ကျွန်တော်တို့ပိုက်ကြီးနေနဲ့တခါလဲဟိုခွိုင်းဆိုတဲ့ခေါ်တဲ့ဒီပိုက်ခွိုင်းနေတယ်ကျွန်တော်တခါလဲဆွဲသွားကြတယ်ဒီစင်းရဲသားတွေမှာကျတော့ကျွန်တော်တို့ဒီလက်ပစ်ပိုက်တွေနဲ့ဆွဲရတယ်အဲ့တော့ဘယ်လိုပြောမလဲဆိုတော့ဒီတတိယကပို့ပြီးတော့ရသွားတယ်ပြီးတော့ပင်လယ်ပြင်လည်းပို့ထွက်နိုင်တယ်အခုအရာဒီကုဒုတွေကလည်းတတိယပြည်သဘာဝအောင်ရင်းရတယ်ဆိုးရွားလာတယ်တွက်ရာဒီဥဒုကလည်းကျန်းလာတယ်မုန်တိုင်းနေပါလဲခရနာအော်လာတယ်အဲ့တော့ပင်လယ်ပြင်လိုရေနဲ့ပိုင်းတွေကျွန်တော်တို့စင်ရသားတန်ကတဲ့လုံးမိသားစုတွေကမထွက်နိုင်ဘူး။ဟိုတတိယကျတော့ဆက်လေကြီးနဲ့ဆိုတော့သူကဟိုတော်တန်ဟိုဝက်သားအော်ရလာမှသူတို့ထွက်ပြီးတော့လုံနိုင်တယ်။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်စီးပွားရေးကတော့ကျွန်တော်တို့ဒီတစ်နေ့တစ်နေ့တော့ချက်တဲလာတယ်ကျွန်တော်စူရမှာပါလိုက်မယ်
။ဟုတ်ကဲ့အခုအဲ့တော့ဒီတနင်္လာရီတိုင်းမှာလာမယ့်ဂျာပြရွေးကောက်ပွဲအတွက်ကိုအခြေအနေဘယ်လိုရှိလဲခင်ဗျာ
။ဒီဂျာပြရွေးကောက်ပွဲမှာနောက်ဆက်လေမှာဆိုနေ့နေရလွတ်ပါတယ်တဝဲနဲ့ကျွန်တော်တို့ပိတ်နေပါတော့။ဘလရှိချိန်မှာတော့ကျွန်တော်တို့ဒီဂျာပတ်ယူကောက်ပေါ်မှာကျွန်တော်တို့ NLD နေနဲ့အားကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာလှူရှာမှုတွေကဆက်စစ်မပြတ်ရှိနေပါတယ်။ကျွန်တော်တို့မှာကို NLD ကနေလောက်တာကျွန်တော်တို့ကျမ်းမာရေးကွန်ရက်တွေရှိတယ်။ကျမ်းမာရေးကွန်ရက်ကကျွန်တော်တို့တပတ်ကိုတစ်ချိန်ကျွန်တော်တို့အခမဲ့စီကူတမှုပြီးပါတယ်။ပြီးတော့ဒီကျမ်းမာရေးကွန်ရက်မှာဆိုတော့ကျွန်တော်တို့ဟိုမြို့ပေါ်မှာဆိုရင်လည်းအခမဲ့သွေးလူတန်းမှုပေါ့။နှစ်ဆလင်းနိုင်ကျွန်တော်တို့အချိန်ပြီးကျွန်တော်တို့ဖုန်းဆက်လိုက်ပါကျွန်တော်တို့ကနေဆင်းဒီသွေးတွေပါတယ်ကျွန်တော်တို့လှူရှာမှုတွေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီချုပ်တက်လူနာထောက်ပံ့ရေးဆိုပြီးတော့ဟိုနယ်ရီကနေအရန်ဆေးရချုပ်တက်တဲ့လူတွေကဆေးရုံတက်လာတဲ့အချိန်ကျရင်ကျွန်တော်တို့ခွဲစိတ်ခံကမှတက်နိုင်တာမျိုးတို့ပြီးတော့ဒီဟိုဆေးဖို့မဝယ်နိုင်တာမျိုးဆိုကျွန်တော်တို့ထောက်ပံ့မှုတွေရှိပါတယ်ပြီးတော့မြို့နယ်မှာလည်းကျွန်တော်တို့မြို့နယ်လည်းလှူရှာမှုတွေရှိပါတယ်ခင်ဗျာအဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကတော့2014မှာကျွန်တော်တို့ကအကောင့်တယ်လို့ကျွန်တော်ဆိုပြရသေးခင်ဗျာ
ဟုတ်ကဲ့အဲ့တော့မြို့သားဒီမိုစီအဖွဲ့ချုပ်ကတရင်တိုင်းတိုင်းမှာပညာရေးနဲ့ပတ်သက်လို့ဘာတွေဆောင်ရွက်ပေးနေတာရှိပါသလဲကိုဥက္ကမင
်းဟုတ်ကဲ့ဟုတ်ကဲ့ပညာရေးကကျွန်တော်တို့ဒီပညာရေးကွန်ရက်ရှိပါတယ်။ဟိုပညာရေးကွန်ရက်ရှိပြီးတော့ကျွန်တော်တို့အမေအိမ်စာသင်ဝိုင်းတွေရှိပါတယ်။အမေအိမ်စာသင်ဝိုင်းကိုကျွန်တော်တို့ဘိမ်းမြို့မှာဆိုရင်ကျွန်တော်တို့၄ကျောင်းရှိပါတယ်ပေါ့နော်။အဲ၄ကျောင်းရှိတဲ့အချိန်မှာကျွန်တော်တို့ကလေးတွေဆိုကျွန်တော်ဆယ်နဲ့ကျောင်းသားလေးတွေကိုကျွန်တော်တို့စာသင်ပေးပါတယ်။ပြီးတော့ကျောင်းဖွင့်တဲ့ရာသီကြာရင်လည်းကျွန်တော်တို့ကကလေးတွေစာအုပ်လူတိုင်းတာတို့ပါလို့လုပ်ပါတယ်။ကျွန်တော်ကိုယ်တိုင်လည်းဒီ HIV ကလေးငယ်41ယောက်ပေါ့။41ယောက်မှာ1ယောက်ကတော့ဆုံးသွားပြီခင်ဗျာ။အဲ41ယောက်မှာကျွန်တော်တို့ဟိုပေါ့သူတို့ရဲ့ဆေးချက်ဆိုင်ရင်မြင့်တင်မှုတွေပြီးတော့ကျောင်းမှာလိုအပ်ချက်တွေအဲပြီးတော့ကျမ်းမာရေးအတွက်လိုအပ်ချက်တွေကျွန်တော်တက်နေတယ်လို့တော့ကျွန်တော်တို့ဟိုတငယ်ချင်းတွေနဲ့ပေါင်းစုပြီးတော့ဟိုဖြည့်ဆည်းပေးပါခင်ဗျာ
။ Okay အဲ့ဒီကလေးတွေ AIDS ယောဂရရတယ်ဆိုတော့ဘယ်လိုရကြတာလဲခင်ဗျာ
။ကလေးတွေကတော့ဟိုအလွယ်ဆုံးနဲ့အတူတူပြောရင်တော့ဒီပါတီစီကကူးတာပေါ့။သူတို့ကတော့ဘာမှနားလဲတာလည်းမဟုတ်ဘူး။တော့ကျွန်တော်တို့ဒီစားမှာအရင်တော့လည်းကိုတို့ကြားဖို့ပါဒီဆက်လေးလိုက်တဲ့ ဒီတစ်ဖက်နိုင်ငံကိုသွားကြတယ်တစ်ဖက်နိုင်ငံမှာငားရီသွားရောင်းကြတယ်ရောင်းပြီးတော့ဟိုမှာပြောလုံပြီးပြန်လာကြအဲ့လိုပြန်လာတော့ဒီမိဘတွေမှာအဲ့ဒီယောဂတွေကပါလာတော့ကလေးတွေမှာကူးလာကြတယ်ကူးလာကြတော့တချို့ကလေးတွေကျတော့လက်ရှိမိဘမရှိဘူးဒါပေမဲ့ဆွေမျိုးတိုင်းဝိုင်းနဲ့နေကြတယ်ကလေးတွေမှာခံစားရတာကူးတော့ရှိတယ်ဗျာဒါလည်းဆိုတော့သူတို့ကဒီယောဂဘာယောဂမှန်းတော့မသိတချို့တွေ73နှစ်အောင်ဆိုတော့ဘာယောဂမှန်းတော့မသိဘူးတချို့တွေကျတော့လည်းဆေးမရသေးတဲ့ကလေးတွေရှိတယ်ဘာဖြစ်လို့ကျွန်တော်တို့ဘိတ်မှာဆေးထုတ်လို့မရဘူးဆေးထုတ်ရမယ့်နေရာကဘယ်လိုပြောမလဲဆိုတော့ဟိုစီးရင်ဝင်ထားတဲ့လူနာဥမာကျွန်တော်တို့10ယောက်ပဲစီးရင်ဝင်နေဆိုရင်အဲ့10ယောက်ပဲကျွန်တော်တို့ဆေးထုတ်လို့ရပါတယ်ကျန်တဲ့အယောက်30လောက်ကျတော့ကျွန်တော်ဒွေမှာသွားထုတ်ရပါတယ်အဒွေမှာသွားထုတ်ရတဲ့အတွက်ကျွန်တော်တို့ကအခက်အခဲတွေရှိပါကားခါရှိမယ်ပြီးတော့အဲ့ကလေးတွေသွားတဲ့အတွက်ခီးစီမှာကလေးတွေပြင်သူလူကြီးပါလိုက်ရတဲ့အတွက်အဲ့လူကြီးခီးစီပါထပ်ပြီးတိုးလာပါတယ်အဲ့ဒါကျွန်တော်တို့ဘိတ်မြို့မှာထိတ်ဆက်ပြီးဝေစာရှင်တွေပေါ့နော်ကလေးရောလူကြီးရောအတွက်အတိအကျအခက်အခဲတခုတော့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုဥက္ကမင်းကျေးဇူးပါဗျာ
ကျေးဇူးပါခင်ဗျဟုတ်ကဲ့